မြန်မာစစ်တပ်အရာရှိတွေအများစုပါဝင်နောက်ထပ်လူပုဂ္ဂိုလ်ကိုဦးတဲ့စီးပွားရေးအဖွဲ့အစည်းခုနှစ်ခုကိုတင်းနှင်လာနေကဥရောပသမ္မတ EU ကဒဏ်ခတ်အရေးယူလိုက်တဲ့ပေါ် Justice for Myanmar JFM လူခွင့်ရေးအဖွဲ့ကချိုးဆိုလိုက်ပါတယ်။မနေ့ကထုတ်ပြန်တဲ့ JFM ရဲ့ကြေညာချက်မှာအခုလို EU ကနောက်ဆုံးပိတ်ဆို့အရေးယူလိုက်တဲ့စည်းရင်းအရအာဏာသိမ်းပြီးနှစ်နှစ်ကြာချိန်ထိလက်ရှိလောက်ကိုင်းနေတဲ့စစ်ကောင်စီရဲ့လက်နက်ပွဲစားတွေလိင်စီရောင်းချသူတွေနဲ့စစ်ကောင်စီကိုအဓိကပြစ်မှတ်ထားအရေးယူတာတွေ့ရကြောင်းဖော်ပြထားပါတယ်။အဒီအထက်မှာလက်နက်ပွဲစားတွေဖြစ်ကြတဲ့ဦးအောင်လှိုင်ဦး ဦးစစ်တိုင်းအောင်နဲ့ဦးကျော်မင်းဦးတို့ပါဝင်ပြီးကုမ္ပဏီတွေကတော့ Dynasty International, International Gateways Group နဲ့ Sky Aviator Company Limited တို့ဖြစ်ကြပါတယ်။ဒါအပြင်ဦးအောင်လှိုင်ဦးနဲ့ Dynasty International တို့ဟာဥရောပနိုင်ငံကကုမ္ပဏီတွေနဲ့ပူးပေါင်းလုပ်ကိုင်နေဆဲရှိတာကြောင့်ဒီလို EU ကပြစ်မှတ်ထားပိတ်ဆို့အရေးယူခြင်းအဖြစ်လာမယ့်စီးပွားရေးလုပ်ငန်းတွေကိုထိထိရောက်ရောက်ပိတ်ပင်တားဆီးနိုင်မှာဖြစ်တယ်လို့ GFM ကြေညာချက်မှာဖော်ပြထားပါတယ်။ EU ရဲ့အခုလိုလှုပ်ရှားချက်မြန်မာစစ်တပ်အနေနဲ့စစ်လက်တဲ့အထောက်ပံ့တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေဟာအကန့်အသတ်ရှိသွားစေတဲ့အတွက်မှန်ကန်တဲ့လှုပ်ရှားဖြစ်တယ်လို့ပြည်ထောင်ချေဆိုင် Burma Campaign UK မြန်မာရေးလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Anna Roberts ကပြောပါတယ်။